မင်္ဂလာအချိန်ပါရှင်အားလုံးသိကြတာအတိုင်းကိုလွန်ခဲ့တဲ့2020ခုနှစ်ဟာနှစ်တရာအတွင်းတစ်ခါပဲကျင်းပတဲ့ကာယယောဂဗီဇူကြီးနဲ့ကျင်းပတဲ့နှစ်ဖြစ်ပါတယ်လူတွေတနေ့တနေ့တောင်းချီယောဂပို့ကူစီပြီးတော့ထောင်နဲ့ချီသေးဆုံးနေကြတာကြောင့်အတော့ကိုထိလန့်စရာကောင်းတဲ့နှစ်လည်းဖြစ်ပါတယ်ဒါပေမဲ့လည်းလူသားတွေရဲ့စွမ်းအားနဲ့ပဲအခုတော့ဒီကာယယောဂပို့ကိုတိုက်ထုတ်နိုင်တော့မယ့်အချိန်လည်းရောက်နေပါပြီဒီလိုတွေ့ကြုံခဲ့ရတဲ့စိတ်ရင်းစရာ၊ဝမ်းနည်းစရာအခြေအနေမှာချစ်ချင်းမေတ္တာနဲ့မျိုးလင့်ချက်တွေစောင့်ကြည့်ပြတဲ့တဲ့ရင်လေးတွေလည်းကြိုးကြားဆူဆူလို့ကြားခဲ့ရတာပါဒီကနေ့မှလည်းမမျောလင့်တဲ့ကာယယောဂဆိုးကျင်နဲ့ရင်ဆိုင်နေရတဲ့ကြားကဝမ်းသာကြည်နုစရာတဲ့ရင်လေးတွေကာယယောဂထိကျုပ်ရေးကိုယ်ခွန်အားနဲ့ဝိုင်းဝန်းလောက်ကန်ခဲ့ကြတဲ့ကဘာတဘောင်းကတဲ့ရင်ကောင်းလေးတွေကိုဆက်ပြီးတော့ပြောပြချင်ပါတယ်နိုင်ဂျီးရီးယားနိုင်ငံကကချီတဲ့လေးတယောက်ရဲ့မမျောလင့်တဲ့ကန့်ကျင်မှုအကြောင်းနဲ့ဆားလိုက်ကြရအောင်ပါနိုင်ဂျီးရီးယားနိုင်ငံကအသက်70နှစ်အရွယ်အန်တိုနီမာဒူတယောက်ခြေပလာနဲ့မွေးရတဲ့ကာခုံနေတဲ့ဗီဒီယိုတစ်ခုဩဂုတ်လမှာထွက်လာတော့ကဘာတဝံအယုံဆိုင်မှုရခဲ့ပါတယ်။ဘယ်လီကာချီတဲလေးမာဒူလှလပျော်ရှင်စွာကနေတဲ့ဗီဒီယိုကိုကြည့်သူက15သန်းကျော်ထိရှိခဲ့ပါတယ်။ဒီဗီဒီယိုကြောင့်အခမဲ့ဘယ်လီကတင်ပေးနေတဲ့ Dance Academy အတွက်အလူငွေတွေအများပြားရလာခဲ့တာပါ။သူဗီဒီယိုကိုအမေရိကန်ပြည်ထောင်စုက American Ballet Theater ကတွေ့မြင်ပြီးတော့ပညာသင်ဆုကျေးပေးခဲ့တယ်လို့နှွေရဒီမောင်အွန်လိုင်းကနေသင်တန်းတက်နိုင်အောင်လဲစီစဉ်ပေးခဲ့ပါတယ်။နောက်နေ့ကျရင်တော့ပညာသင်ဆုကျေးနဲ့ American နိုင်ငံကို Ballet Beyond Borders မှာမာဒူတယောက်လာရောက်လေ့ကျင့်သင်ယူနိုင်တော့မှာလဲဖြစ်ပါတယ
်။စနီဂိုနိုင်ငံကအသက်25နှစ်အရွယ်ကာဂျူဆင်ဘာဟာကျွမ်းကျင်စွာရည်လွှာလျှော့ရှိနိုင်တဲ့ပထမဆုံးအမျိုးသမီးဖြစ်လာပါတယ်။ကမ္ဘာအိုလံပစ်ပြိုင်ပွဲကစားပွဲအဆင့်ဝင်နိုင်အောင်လို့မျှော်မှန်းနေတဲ့ဆမ်ဘာဟာတမန်လက်လုပ်တဲ့စားတွေဖြစ်တဲ့သူရဲ့စာတီအန်ဂေါ်ဒေတာမှာရာသီဥတုကောင်းပြီးတော့လှိုင်းလုံးကြီးတွေတက်လာတိုင်းမနာမနေကိုလေ့ကျင့်မာတော့တယ်။ဂျီသေးရောက်တာနဲ့အသေးနှလုံးထဲမှာတမူထူးခြားတဲ့ခံစားချက်တွေပေါ်လာတယ်လို့သူကပြောပါတယ်။ကမ္ဘာတစ်ဝန်းကလူမဲမင်းကလေးတွေကြမ်းကြင်စာရည်လွှာလျှော့ရှိနိုင်တဲ့ဝင်းကျင်ထဲရောက်အောင်လို့အကူအညီပေးနေတဲ့ Black Girls Soft ဆိုတဲ့တီရှပ်ကိုဝတ်ပြီးတော့ဆမ်ဘာတယောက်ဆက်ပြီးတော့လေ့ကျင့်နေစေဖြစ်ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အပန်းဖြေခီးစဉ်တွေဖြစ်နေရချိန်မှာတောင်ကိုရီးယားစုံတွဲတဲ့ကတော့ပုံတွဲတဲ့အပန်းဖြေနေရာတွေကိုသူတို့အိမ်ရောက်တဲလာပါတယ်။ယုံဆုတ်မင်းနဲ့စီနီကင်ယုံဂျွန်းတို့ဟာအိခန်း၅ခန်းပါသူတို့တိုက်ခန်းကိုဂျိန်ထယ်ရီတစ်တာပရိဘောဂါရီအုံးဝင်တွေနဲ့မျက်နှာချက်ပန်းငါတွေပါတက်ပြီးတော့ဖမ်းနှီးထားတာပါ။ကရောဂါကြောင့်ပြပကိုအပန်းဖြေခီးမထွက်နိုင်တဲ့အတွက်အဲ့ဒီနေရာတွေကိုအိမ်ထဲတဲလာတာပါလို့ခင်ကပြောပါတယ်။သူတို့အိတ်ခန်းကိုတော့ဘာလီကျုံကအပန်းဖြေခန်းတွေလို့ပြင်ဆင်ထားပြီးအိတ်ခန်းကိုတော့ဟာဝါယီကမ်းခြေလို့ပြင်ဆင်ထားတယ်လို့လည်းပြောပါတယ်
။စပိန်နိုင်ငံဘာစီလိုနာမြို့ကပတ်လူယုံမှာနေထိုင်ကြတဲ့တက်ကြီးရော်တွေဟာမှန်တစ်ဖက်ကမြင်နေရတဲ့သူတို့ရဲ့မိသားစုဝင်တွေကိုလက်ဟန်ချီရတဲ့အနမ်းတွေပြီးတာပူပတ်နှုတ်ဆက်တာတွေလုပ်ပြီးတော့ဖုန်းနဲ့စကားပြောကြပါတယ်။ကာယယောဂကမ်းသတ်ချက်တွေတင်းကျလိုက်တဲ့အချိန်မှာလူယုံတော်များများကိုလူကိုယ်တိုင်လာရောက်လေပတ်ခွင့်ပိတ်လိုက်တာပါ။အခုလိုမျိုးမှန်ရင်တစ်ဖက်ခါနေပြီးတော့လူတွေလာရောက်လေပတ်နေတာကြောင့်မလို့ကွန်ပျူတာမျက်နှာပြင်ကလေးကနေမြင်ရတယ်လို့မျိုးမဟုတ်ပဲနဲ့ကိုယ့်ရဲ့မိသားစုအခြေအနေကိုပြန်မှမြင်တွေ့နေအောင်ဖန်တီးပေးထားတာပါလို့လူအယုံညင်ကြိုင်းမှုအီဒဝတ်ဒူဘာဒီယာကပြောပါတယ
်ထိုင်းနိုင်ငံကနှခွန်ပတ်တော်အရာကဘဲမွေးမြူရဲသမားတွေကသူတို့ဘဲတွေကိုစပါခင်းနေတဲ့စက်တင်ဘာလမှာလွှတ်ပြီးတော့ဘဲကြောင်းနဲ့မြင်းကလေးလူမှုကွန်ရက်မှာရေးပန်းစားခဲ့ပါတယ်စဘာခင်းတွေထဲကပေါင်းပင်တွေနဲ့စဘာဖြတ်ပိုးတွေကိုဘဲတွေလှုပ်ပြီးတော့ရှင်းလင်းတာမျိုးထိုင်းနိုင်ငံအပါဝင်ကမ္ဘာနိုင်ငံတချို့မှာလုပ်ကိုင်နေတာပါဒီနီလန်းကစဘာခင်းတွေမှာပုတ်သက်စီသုံးစရာမလိုပဲတဘာဝအနည်းနဲ့စိုက်ပျိုထုတ်လုပ်ဖို့လဲအထောက်အကူပြုရာရောက်ပါတယ
် Free Willy Deep Blue Sea နဲ့ The Abyss လို့ကွန်ပျူတာနဲ့ဖန်တီးထားတဲ့သတိဆောင်လေးတွေတုံပြီးတော့ရုပ်ရှင်ရိုက်ကူးထုတ်လုပ်နေတဲ့ဟောလိဝုဒ်ရုပ်ရှင်ကုမ္ပဏီတွေကသူတို့ရဲ့နည်းပညာတွေနဲ့ဖြောပြီးလုပ်ငန်းကသတိဆန့်အစ်စ်တွေနေရာမှာစားထုတ်ဖို့မျှော်မှန်းနေပါတယ်။ Edge ကုမ္ပဏီကကွန်ပျူတာနဲ့အထူးပန်တီးထားတဲ့လက်ပိုင်းတွေကိုတရုတ်နိုင်ငံမှာလက်ရှိဆောက်လုပ်နေတဲ့ရည်သရဝအပန်းဖြေပန်းညံတွေထဲမှာရှိတဲ့သတိဆန့်အစ်စ်တွေနေရာမှာစားထုတ်မယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။သတိဆန့်အစ်စ်တွေနေရာမှာဒီလိုမျိုးကွန်ပျူတာနဲ့ဖန်တီးထားတဲ့သတိဆန့်လေးတွေနဲ့ပြောင်းလဲဖြောပြီးလို့ရှိရင်ပန်းညံတွေမှာအဲ့တဲ့တွေပြောင်းဝင်လာနိုင်ခြေလည်းရှိပါတယ်။
ကရစ်စတီယန်မလုစီရဲ့အိမ်မွေခွေးကနေအော်တိုဘားလာမှာတားပေါက်လာတော့အစင်းရောင်အမွေတွေနဲ့ခွေးကလေးတကောင်တူတူကြပါလာပါတယ်။ပစ္စတာချီယိုလို့နာမည်ပေးထားတဲ့အဲ့ဒီခွေးပေါက်ကလေးနဲ့အတူမွေးလာတဲ့အခြားခွေးကလေးတွေကတော့သူတို့အမေလိုအဖြူရောင်အမွေတွေပဲရှိတာပါ။အစင်းရောင်အမွေမြင့်ရှိတဲ့ခွေးမျိုးကတိတ်ပြီးတော့ရှားပါတယ်။အသားဖြူတဲ့ခွေးလေးမွေးမလာခင်ဝမ်းဝင်ထဲမှာရှိတဲ့အချိန်မှာဘလီဗာဒင်းလို့ခေါ်တဲ့ဓာတ်မျိုးနဲ့ထိတွေ့မိလို့အခုလိုအစင်းရောင်ပြောင်းသွားတာဖြစ်မယ်လို့လည်းယူဆကြပါတယ်။မွေးကင်းစမှာပစ္စတိုချီယိုရဲ့အမွေကလေးတွေအစင်းရောင်တောက်တောက်ရှိခဲ့ပေမဲ့တဖြည်းဖြည်းကြီးလာတာနဲ့အများအယောင်တွေလည်းမဲမိသွားခဲ့တာဖြစ်ပါတယ
်။2020အမေရိကန်သမ္မတရွေးကောက်ပွဲမှာမဲထက်သူတွေတပိုင်းဝင်အောင်လို့ဆန်ကျင်တင်တိုးလာခဲ့ပါတယ်။ဒီထက်မှာအမေရိကန်နိုင်ငံသားဖြစ်လာခြင်းအသက်83နှစ်ရောက်မှပထမဆုံးမဲပေးခွင့်ရတဲ့အယ်ဆယ်ဗာဒိုနိုင်ငံဘွားဆာဗေဒိုရာမာတီယာလည်းပါပါတယ်။ လော့စ်အိန်ဂျယ်လစ်မြို့ဒေါ်ဂျီယာကစားရုံထဲမှာမဲလာထည့်တဲ့သူတွေကိုဖျော်ဖြေပြီးနေတဲ့ရွှေပြောင်းချီကျသူတွေနဲ့စုဖွဲ့ထားတဲ့တန်စုံတီဝိုင်းတစ်ခုကမာတီယာမဲလာထည့်ချိန်မှာအားပေးသခြင်းတွေတည်ဆူပေးခဲ့ကြပါတယ်။ဒီတန်စုံတီဝိုင်းကိုရွှေပြောင်းချီကျသူများခွင့်ရလှရှာမှုအဖွဲ့ကနေပြီးတော့စီစဉ်ပေးထားတာလည်းဖြစ်ပါတယ်။
တူရကီနိုင်ငံမှာအင်အားပြင်းကလေးလှုပ်ခတာကြောင့်အစ္စမာအယက်ကပြူကျသွားတဲ့အဆောက်အုံပြင်စီတွေအောက်မှာအသက်၄နှစ်အရွယ်မိန်းကလေးတယောက်ကို၄ရက်အကြာမှာအသက်ရှင်နဲ့ကဲထုတ်နိုင်ခဲ့ပါတယ်။ပင်လယ်ကမ်းစပ်အနီးမှာရှိတဲ့ဒီမြို့မှာငလင်းနှံကြောင့်တိတ်ဆုံးသူကတရားကျော်ရှိခဲ့တာပါ။ကလေးမကလေးအိုက်ဒါဂဇင်းညော်အော်တန်ကြာရကရှာဖွေကယ်ဆယ်ရေးအဖွဲ့တွေအခုလိုကဲတင်နိုင်ခဲ့တာလည်းဖြစ်ပါတယ
်။အိန္ဒိယနိုင်ငံတောင်ပိုင်းတမလနာဒူပြည်နယ်ကဆင်မာလေးတကောင်ဟာသူ့ရဲ့ထူးခြားတဲ့ဇပင်မှုတွေကြောင့်ကမ္ဘာတစ်ဝန်းအာရုံစိုက်မှုရခဲ့ပါတယ်။ဘော့ကပ်စကန်မလန်လို့နာမည်ပေးထားတဲ့ဆင်မာလေးရဲ့နှစ်ဖူးပေါ်ကဇပင်မှုတွေကိုစင်ထင်းရဂျက်ဂူဘယ်ကညှပ်ပေးထားပါတယ်။2003ခုနှစ်မှာဆင်မာလေးစကန်မလန်ကိုပြည်နယ်ရေးမြို့တော်မနဂူဒီမြို့ကရဂျက်ဂူဘယ်ဆွမ်မီကျောင်းတော်ကိုခေါ်လာခဲ့တဲ့အချိန်ကစပြီးတော့သူ့ကိုလာကြည့်တဲ့ဧည့်သည်တွေနဲ့စီကားခဲ့ပါတယ်။ဆင်မာလေးရဲ့ဇပင်မှုတွေကိုစင်ထင်းကကြကူဘကနွေရည်မှာတနေ့၃ချိန်နဲ့တခြားချိန်ဆိုလို့ရှိရင်တနေ့အနည်းဆုံး၂ချိန်စေချောပေးပါတယ်။ဆင်ဦးကောင်းပါတဲ့ကနီရှာနတ်ဖျားဟာဟိန္ဒူဘာသာဝင်တွေကြားထင်ရှားတဲ့နတ်ဘာဖြစ်ပြီးတော့လက်လာပါအကောင်တစ်ခုဖြစ်နေလဲဒီနဲ့စွာယုံကြည်လက်ခံထားကြပါတယ
်။ရှင်သွာလာရင်းနဲ့မွန်းချက်လာတဲ့ဘရာဇီးနိုင်ငံဆောက်ပေါလိုမြို့မှာတနေရာကနေနောက်တနေရာကိုအမြင်ရောက်မဲ့နီလာတစ်ခုပေါ်လာပါလေ။အသက်39နှစ်အရွယ်ဗီနီစီယပ်ဆန်တူးစ်နဲ့အသက်28နှစ်အရွယ်အလက်ဇန်ဒရိုရူဆိုတို့ဟာတပြက်စီတစ်ချောင်းကိုမော်တာပါဘိန်းတလုံးတက်ရင်ငယ်မှာတက်ပြီးတော့မောင်းနှင်သွားလာကြတာပါဟယ်ရီပေါ်တာရုပ်ရှင်ထဲကဆုံးကိုဝေးရင်းနဲ့မော်ဆီယာရီစီတဲ့တပြက်စီနဲ့ဆင်းသူပါတယ်တနာကြီး38မိုင်းထိမောင်းနှင်နိုင်တဲ့ဒီတပြက်စီရုပ်တက်ရင်ကလေးကိုကောင်းကောင်းမောင်းတက်ဖို့အစာပိုင်းမှာလေ့ကျင့်ရပေမဲ့နေ့တူကသွားလာဖို့အတွက်တော့အသုံးဝင်တယ်လို့ဆိုပါတယ
်မန်ကွဲစားတွေကွေးကောက်နေတဲ့တန်ချောင်းတွေနဲ့လက်ကိုမြှောက်ထားတဲ့ပုံဖန်တီးထားတဲ့ဒီမင်းကလေးငယ်ရဲ့ရုပ်တုဟာလဘရုံနိုင်ငံရဲ့မျိုးလင့်ချက်တင်တာတစ်ခုဖြစ်လာပါတယ်။သူ့ချိန်မှချထားတဲ့나이ပြက်တလုံးရဲ့လက်တံတွေကဩဂတ်စ်လ4ရက်နေ့မှာဘယ်ရီမြို့စိတ်ကန်းတစ်ခုမှာပောက်ကွဲမှုပေါ်ခဲ့တဲ့6နာရီ10စက္ကန့်ကိုညွန်ပြနေတာပါ။လူပေါင်း200တည်ဆုံပြီးတော့6000ကျော်ဒဏ်ရာရခဲ့တဲ့ဒီပောက်ကွဲမှုစီကအပျက်စီးအပိုင်းဆတွေကိုအသုံးပြုပြီးတော့လဘရုံအနုပညာရှင်ဟာယက်နာဆာကဒီရုပ်ထုကိုဖန်တီးပါတယ်။ဒီမတော်တဆမှုမဖြစ်ခင်ကလေးကအမျိုးသမီးရုပ်ထုတစ်ခုဖန်တီးနေတဲ့နာဆာကပောက်ကွဲမှုကြောင့်ပျက်စီးသွားတဲ့နေရာတွေကိုကူညီရှင်းလင်းပေးခဲ့ပါတယ်။နာမည်မပေးရသေးတဲ့သူ့ရဲ့ရုပ်ထုကအပျက်စီးပုံကနေပြန်ပြီးတော့ရုံထွက်လာမဲ့ဘယ်ရီမျိုးရဲ့မျောလင့်ချက်တင်ဂီတာတစ်ခုဖြစ်တယ်လို့လည်းနာဆာကပြောပါတယ
်။ကယောဂါကြောင့်နှာခေါင်းစီးသက်တာတွေကမ္ဘာတစ်ဝန်းပုံမှန်ဖြစ်လာတဲ့အချိန်မှာဘရာဇီးအနုပညာရှင်တစ်ယောက်ကဝတ်ဆင်သူရဲ့မျက်နှာအတိုင်းနှာခေါင်းစီးတွေပေါ်မှာပကြီးဆွဲပေးနေပါတယ်။အဖြူရောင်နှာခေါင်းစီးတွေပေါ်မှာဝတ်ဆင်သူရဲ့မျက်လုံးအောက်ပိုင်းကိုဆွဲပေးတာပါ။လက်ရကောင်းလွန်တဲ့အတွက်ရုပ်တရက်ဆွေနှာခေါင်းစီးတက်ထားတယ်လို့တော့မထင်ရပါဘူး။ကာယောဂါကာလမှာပုံကုတ်မခံရအောင်ကာကွယ်တဲ့အနေနဲ့နှာခေါင်းစီးတက်ပေမဲ့ကိုယ်ဘသူဘဝဖြစ်တယ်ဆိုတာမဖုံးကွယ်ချင်ကြတဲ့လူတွေကြမှာတော့ဒီလိုနှာခေါင်းစီးတွေရေပန်စားနေတာလည်းဖြစ်ပါတယ
်။စပိန်နိုင်ငံကအသက်82နှစ်အရွယ်ကာလို့ဆိုရီယာဟာတတ်တူရတူလိုမျိုးအေးသက်သာမနေဘဲနဲ့ကမ္ဘာအမြင့်ဆုံးတောင်တစ်ခုကိုတက်ဖို့လေ့ကျင့်နေပါတယ်။ခီးတော်ကွင်းရတာနဲ့နီပေါ်နိုင်ငံကိုလူဦးပေါ်မှာသွားပြီးတော့8168မီတာအမြင့်ရှိတဲ့ဒေါလာဂီရီတောင်ကိုတက်ဖို့ဆန္ဒရှိနေတာပါ COVID-19 ကြောင့်အသက်ဆုံးရှုံးခဲ့ရတဲ့တက်ကြီးရွယ်ကိုအားလုံးအတွက်ရည်ရွယ်ပြီးတော့တောင်တက်ဖို့စီစဉ်တာလည်းဖြစ်ပါတယ
်အတုပညာရှင်အတော်များများကလူတို့ပရိသတ်ကြီးကိုဖျော်ဖြေတင်ဆက်ခြင်းပေမဲ့ဗြိတိန်နိုင်ငံဖွားစန်ဒီယာဆီယာပေါ်လ်ပါတန်ဂါရိုထိုင်းနိုင်ငံကဖရပန်ဆမ်ယော့တမိုင်းဝင်စီရောအနီကဆာလောင်းနေကြတဲ့မြောက်တွေကိုစိတ်ငြိမ်သွားအောင်ဖျော်ဖြေပေးနေပါတယ်။ကာယောဂါကြောင့်ကပါလဲခီးသွောဧဒရီကိုမိခိုးနေရတဲ့လုပ်ငန်းကျဆင်းပြီးတော့တရိတ်ဆန်ကလေးတွေလည်းအစာကောင်းကောင်းမစားကြသလိုသူတို့အတွက်ထိုင်းအစိုးရစီကရမဝင်အလုံးလောက်လည်းမရပါဘူး။စန်ဒီယာဆီယာပါတနာလုပ်ငန်းခွင်ကနေအနာပေးထားတဲ့ဆင်ထိတ်သိမ်းရေးစခန်းကဆင်းတွေကိုကပါကျော်ကနဝင်တေးသွားတွေနဲ့ဆယ်စုနှစ်နဲ့ချီဖျော်ဖြေတင်ဆက်လာသူလည်းဖြစ်ပါတယ
်ဆိုရနင်းဂျာအဖွဲ့ဟာဂျပန်နိုင်ငံကဆယ်စုနှစ်ကြာရှိခဲ့တဲ့နန်ဂျစ်ဆုတန်ကစားနည်းကိုယူရိုနိုင်ငံကကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရကတည်သားကိုတင်လာပါတယ်နန်ဂျစ်ဆုကိုခိုင်ပညာထဲမှာခနာကူကိုပြော့ပြောင်းစွာလှူရှာပြီးတော့တိုက်ခိုက်ရတဲ့နီလန်တွေရောနှောပါပါတယ်ဒီနည်းချက်မှာညာတန်ပြီးပြီးတော့အော်ဟိယာတွေပါတယ်လို့ပဲမိတုပ်တွေစံနေသုံးပြီးတော့ကစားရတာလည်းပါပါတယ်ဆိုရနင်းဂျာအဖွဲ့ကစိပန်းအရာရောယူပန်းအရာပါလေ့ကျင့်ပေးထားတဲ့သင်တန်းမှာလူပေါင်း90လောက်ရှိပါတယ်။လူငယ်ရီကော်ဖီဆိုင်မှာထိုင်ပြီးတော့ချိန်ဖြိုးနေမဲ့စားလုံးစရာတစ်ခုခုရှိအောင်လို့ဒီအဖွဲ့ကိုဖန်တီးပေးတာဖြစ်တယ်လို့ပဲ နိုင်ငံတကာပြိုင်ပွဲဝင်နိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်လို့တင်နက်ဆီယာရှာဇက်မုစလစ်ကပြောပါတယ
်ပါကစ္စတန်နိုင်ငံကအစ္စလာမဘတ်တရိတ်ဆိုင်ရုံမှာတကောင်နဲ့အထူးချံဖြစ်နေတဲ့ကာဗန်ဆိုတဲ့ဆင်ကြီးကိုကမ္ဘောဒီးယားနိုင်ငံ Siem Reap ရက်ကိုလေးချောင်းကနေပို့ပေးဖို့သဘောတူညီမှုရလိုက်ပါပြီအဲ့ဒီလိုပုံမပေးခင်ဆင်ကြီးကာဗန်ကိုလွတ်ပေးဖို့လှုပ်ရှားမှုမှာပါဝင်သူအမေရိကန်နာမည်ကြီးဆိုတော့ရှဲကိုရိုင်းပါကစ္စတန်နိုင်ငံကိုကျူရင်တွားရောက်ခဲ့ပါတယ်အသက်36နှစ်ရှိပြီဖြစ်တဲ့ Gavin Singh ဟာသူ့ဘဝရဲ့အချိန်အတော်များကိုအဖော်မရှိဘဲတရိတ်ဆန်ရုံထဲမှာတကောင်နဲ့အထီးကျန်နေခဲ့ရတာပါတရိတ်ဆန်အခွင့်ရေးတက်ကြွလှုပ်ရှားသူတွေကသူ့ကိုအဲ့ဒီလိုအခြေအနေမျိုးကနေကယ်ထုတ်ဖို့လှုပ်ရှားခဲ့ကြတာဖြစ်ပါတယ်နေရာတစ်ကိုလျင်းနဲ့10နာရီလောက်ကြာအောင်သွားမှဖြစ်တဲ့အတွက်ဆူညံတန်တွေချင်းမြောင်းတဲ့အခန်းအနေအထားမျိုးတွေနဲ့ရင်ပါသွားအောင်လို့တရိတ်ဆန်ကယ်တင်ရေးလုပ်နေတဲ့ Four Boss အဖွဲ့ကနိုင်ငံတကာပညာရှင်တွေကဆင်ကြီး Gavin ကိုလှည့်ကျင့်တင်နန်းပေးခဲ့ကြတာလည်းဖြစ်ပါတယ်
အီတလီနိုင်ငံနီပယ်စ်မြို့ကဇေဝဆန္ဒရီရှိရာလမ်းမကြီးတစ်ခုဟာခရစ်မတ်ကာလအလှဆင်ရုပ်ထုငယ်မျိုးမျိုးရနိုင်တဲ့နေရာဖြစ်နေထင်ရှားပါတယ်ယေရှုခရစ်တော်ဘုံရုပ်ထုငယ်လေးတွေရနိုင်တယ်လို့ပဲဒီနေ့မှာတော့အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့အာဂျင်တီးနားနိုင်ငံကကမ္ဘာကျောင်းဘလုံးသမားဒီဂိုမာရဒိုနာရဲ့ရုပ်ထုလည်းပါလာပါတယ်19ရာစုနှစ်နှောင်းပိုင်းလောက်ခဲကခရစ်တော်ဖွားမြင်တော်မူခြင်းအထိမ်းအမှတ်ရုပ်ထုမျိုးစုံကိုဒီရက်မှာဖန်တီးရောင်းချလာတာဖြစ်ပါတယ်
ကမ္ဘာကယောဂကြီးနဲ့ရင်ဆိုင်နေရတဲ့ကြားကအချစ်ချင်းမေတ္တာနဲ့မျိုးလင်းချင်းတွေစောင့်ကြည့်ပေးတဲ့ကမ္ဘာအရကသတင်းတချို့ကိုတင်ဆက်ပေးလိုက်တာပါရှင်။ကယောဂကရဲ့ကြောင့်လက်ရှိအခက်အခဲတွေနဲ့သမျိုးတပုံရင်ဆိုင်နေရပေမဲ့လို့လာမယ့်နေ့ထက်မှာတော့အခက်အခဲတွေကျော်လွန်ပြီးဒီလိုဝမ်းသာကြည်ညိုစရာသတင်းလေးတွေဒီထက်မကမြင်ရကြားရကိုယ်တိုင်လည်းပါဝင်နိုင်လို့ဖြစ်ပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေကဆုတောင်းပေးလိုက်ပါတယ်။မင်္ဂလာရှိတဲ့နေ့သစ်ဖြစ်ကြပါစေရှင်။ကျမနောင်လောပါ။